ီတစ်ပတ်တော့မောင်းသူမဲ့ drone ယာဉ်တွေနဲ့ပတ်သက်ပြီး drone ယာဉ်တွေရဲ့အသုံးပြန်မှုကြောင့်ကမ္ဘာတစ်လွှားမှာသုံးလို့သူတွေပိုးပြီးများလာနေပေမဲ့ American ပြည်ထောင်စုကတော့ဒီ drone ယာဉ်သုံးသူတွေအတွက်ကျဉ်းချက်တဲ့စီကံတွေကိုထုတ်ပြန်ဖို့စမ်းသပ်နေပါတယ်ဆိုတော့ကိုပြောပြပေးပါမယ် drone ယာဉ်ကိုစီးပွားဖြစ်သုံးနိုင်ခြေကအတော်များပါတယ်မောင်းသူမပါတဲ့ drone လေယာဉ်တွေဟာငွေကြေးရတက်တာပြီးအန္တရာယ်ရှိတဲ့အလုပ်တွေကိုလှုပ်ဆောင်ပေးနိုင်တယ်လို့စမ်းသစ်တီထွင်ခြင်းသူတွေပေါ်လာအောင်လည်းလှုပ်ပေးနိုင်ပါတယ်။စီးပွားရေး drone ယာဉ်တွေဟာစိုက်ပျိုးရေးအတွက်ပိုးသက်ဆေးဖြန့်တဲ့မောင်းသူမဲ့လေယာဉ်တွေလိုပေါင်200လောက်လေးတဲ့ယာဉ်တွေကလည်းတချို့ယာဉ်အသေးကလေးတွေကတော့၄ပေါင်လောက်ထိပဲရှိတာပါ။ဒါပေမဲ့လက်ရှိစီကံသတ်မှတ်ချက်တွေကြောင့် drone ယာဉ်အများအပြားအတွက်ပြန်တန်းခွင့်မရဘူးလို့မောင်းသူမဲ့လေယာဉ်ငယ်ကလေးတွေနဲ့ပတ်သက်တဲ့သတင်းချန်နယ် editor Patrick Egan ကပြောပါတယ
် I think one of the bigger problems with regulations for drones
you have မောင်းသူမဲ့ drone ယာဉ်တွေကိုတုံးတဲ့သူက2မျိုးရှိကြမှုကိုအကြီးဆုံးပြဿနာတစ်ခုကစီးမျဉ်းစီးကမ်းနဲ့ပတ်သက်တယ်လို့ကျွန်တော်ထင်ပါတယ်တကယ်ဆိုအမေရိကန်ပြည်ထောင်စုလေကြောင်းစီမံခန့်ခွဲရေး FAA ကဒါဟာလေကြောင်းဆိုင်ရာကိစ္စလို့သတ်မှတ်ပေမဲ့ရိုးရိုး drone ယာဉ်လေးတွေကိုလေကြောင်းနဲ့မပတ်သက်တဲ့တာမန်လူတွေကပါတုံးနေကြတာပါဒီတမန်လူတွေကလေကြောင်းနဲ့ပတ်သက်တဲ့လုပ်ငန်းတွေသူတို့ရောက်နေတယ်ဆိုတာသိနားမလည်ကြပါဘူး
။ American ပြည်ထောင်စုမှာတော့ drone ယာဉ်တွေကိုစီးပွားဖြစ်သုံးတယ်ဆိုရင် FAA လေကြောင်းအာဏာပိုင်တွေရှိကခွင့်ပြုချက်ရမှာသုံးနိုင်ပါတယ်။ drone ယာဉ်ကိုစီးပွားဖြစ်သုံးဖို့အတွက်အကြီးအကျယ်တားမြစ်ထားပြီးကုမ္ပဏီနည်းနည်းပါးပါးလောက်ကိုပဲစုံစမ်းထောက်လှမ်းဖို့နဲ့ကောင်းကင်ဓာတ်ပုံရိုက်ဖို့အတွက်ခွင့်ပြုထားတာဖြစ်ပါတယ်။သုံးဖို့အတွက်လျှောက်ထားတဲ့ကုမ္ပဏီရားနဲ့ချီးပြီးရှိပေမဲ့အခုချိန်ထိခွင့်ပြုထားတာက14ခုပဲရှိပါသေးတယ်။ဒါပေမဲ့ဝါသနာရှင်တွေအတွက်တင်းကျပ်တဲ့ကန့်သက်ချက်ထားပြီးခွင့်ပြုတာတော့ရှိပါလေ။ဝါသနာရှင်တွေအနေနဲ့လေစိတ်တွေကနေအနည်းဆုံး9မိုင်กว่าမှာအမြင့်ပေ400လောက်ထိပြန်တန်းနိုင်ပေမဲ့ရင်ကိုမျက်စိအောက်ကနေအပြောက်မခံဘဲထားရမှာဖြစ်ပါလေ။ American လေကြောင်းဆိုင်ရာဌာနကအသေးစားစီးပွားရေးလုပ်ငန်းသုံး drone ယာဉ်တွေအသုံးပြုမှုနဲ့ပတ်သက်တဲ့စီးမျဉ်းစီးကမ်းတဲ့မူတမ်းချက်ကို2015 February လထဲမှာထုတ်ပြန်ခဲ့ပါတယ်။ဆယ်နှစ်လောက်အချိန်ယူပြီးရေးဆွဲလာတဲ့ဒီမူတမ်းထဲမှာအဝေးထင်း drone ယာဉ်တွေကိုဖြတ်တန်းသွားလာနေကြသူတွေနဲ့ဝေးရမှာအသုံးပြုဖို့နဲ့နေကင်းပင်မှာပဲသုံးဖို့အပြင်တနအီ69မိုင်နှုန်းအောက်တာမောင်းနေဖို့ဆိုတာလေးပါပါတယ်။ drone ယာဉ်အသုံးပြုသူတွေအနေနဲ့ပြည်တော်စုလေကြောင်းအုပ်ချုပ်ရေးဌာနရဲ့စီးမျဉ်းစီးကမ်းတွေနဲ့အညီအသုံးပြုခွင့်အထူး license ရှိရမှာလည်းဖြစ်ပါတယ်။ drone ယာဉ်အသုံးပြုပြန်တန်းစဉ်ကောက်ယူတဲ့အချက်လက်တွေကိုတချို့ချွင်းချက်ထားမှုတွေမှာအပရပောင်း180လောက်ထိပဲတိမ့်ထားဝင်ရှိတယ်လို့လည်းမူကြမ်းမှာထည့်သွင်းထားပါတယ်။အခုမူကြမ်းကိုအပြီးတက်ဖို့မှာတော့အများသူများရဲ့မှတ်ချက်တွေနဲ့ပြန်လည်သုံးသပ်ချက်တွေယူရအောင်မှာဖြစ်ပြီးဒီလိုလှုပ်ဆောင်ဖို့အချိန်ကတစ်နှစ်ကျော်မနည်းကြာနိုင်ပါတယ်။သမရအင်ဂျီရောကနေ drone အသုံးပြုမှုနဲ့ပတ်သက်ပြီးအရသာခွင့်ရင်းနဲ့တတိပုဂ္ဂလအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ချက်စစ်ဆေးနေတဲ့ပြည်တော်စုအစိုးရဌာနတွေကိုသဘောတူစာချုပ်တော်တစ်စောင်ပေးပို့ခဲ့ပြီးတဲ့နောက်မှာအခုမူကြမ်းစာဖိုင်ထွက်လာတာပါ FAA ကစီးပွားဖြင့် drone ယာဉ်တွေနဲ့ပတ်သက်ပြီးစီးမျဉ်းစီးကမ်းသတ်မှတ်ချက်တွေချမှတ်ဖို့စူးစမ်းနေပေမဲ့စီးပွားရေးလုပ်ငန်းကြီးတွေနဲ့အသေးစားကုမ္ပဏီတွေအမြန်လှုပ်ရှားနိုင်ဖို့အတွက်အမြန်ရနိုင်ဖို့လမ်းမရှိသေးပါဘူးဒီ drone ယာဉ်တွေနဲ့ပတ်သက်ပြီးပြဋ္ဌာန်းတဲ့ဥပဒေတွေဟာလူထောင်ပေါင်းများစွာအတွက်အလုပ်ကိုင်တွေအပြင်ဒေါ်လာဘီလီယံနဲ့ချီတဲ့စီးပွားရေးလုပ်ငန်းအတွက်တည့်ရောက်မှုရှိစေတာဖြစ်ပါတယ်မောင်းသူမဲ့လေယာဉ်များအဖွဲ့အကြီးကဲ Michael Robert ကတော့ဒီဤပညာတိုးတက်နိုင်ဖို့အတွက်အနာဘိုင်းတွေဘက်ကနေလမ်းဖွင့်ပေးဖို့လိုတယ်လို့ဆိုပါတယ
် We want to have an open dialogue with the FAA. I don't think
we're in a general ပွင့်ပွင့်လင်းလင်းဆွေးနွေးကြမှာတခြားစီးပွားရေးလုပ်ငန်းတွေမှာကြည့်ကြည့်ကမ္ဘာတစ်ဝှမ်းမှာဖြစ်ပျက်နေရတယ်ကိုပဲကြည့်ကြည့်ဒီလုပ်ငန်းကိုတွတ်တက်စေဖို့လမ်းဖွင့်ပေးဖို့လိုတယ်ဆိုတာသူတို့ကိုပြောကြမှာတယ်ဒီဤပညာဟာကောင်းတဲ့ဤပညာရဲ့တစ်ခုဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ရမှုဒီဤပညာအတွက်လမ်းဖွင့်ပေးဖို့လိုအပ်ပါတယ်
FAA ကဆန်ဒီယေဂိုဒါဟာဘေးကုမ္ပဏီကိုသူတို့ရဲ့ဒါဟာဖြန့်ဖြူးတဲ့တိုင်တွေနဲ့ line တွေကို drone ယာဉ်နဲ့စစ်ဆေးဖို့အတွက်ခွင့်ပြုထားတာပါသူတို့ရဲ့ drone ယာဉ်ဟာ၄ပေါင်လောက်ပဲလေးပြီးသူ့မှာကင်မရာတက်ထားတဲ့အတွက်ဘယ်နေရာမှာပျက်စီးနေလဲဘယ်နေရာကပြင်ဖို့လိုနေလဲဆိုတာတွေကိုမြေပြင်မှာရှိတဲ့ engineer တွေကသိနိုင်ပါတယ်ကုမ္ပဏီပိုင် drone ယာဉ်အမောင်းသမားတီနန်ဒီယရင်းဟာ American ရေဆက်မှာအနှစ်20လောက်လုပ်ခဲ့ပြီးရဟန်းရမောင်းဖြစ်တဲ့15နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ
် It's not like flying a $30 million helicopter anymore but you're still paying
down ဒေါ်လာကျန်း30လောက်တန်တဲ့ရဟန်းရင်နဲ့မတူပေမဲ့လည်းရင်မှုအလုပ်လုပ်ရတယ်လို့မျိုးအန်ရယ်ကင်းမှုလည်းတာဝန်ယူရသူဖြစ်ပါတယ
်လုံခဲ့တဲ့2နှစ်တုန်းက American ပြည်တော်စုမှာဒဟားလိုင်းတွေကိုစစ်ဆေးရကနေတည်ဆုံးခဲ့ရသူရဟန်းရမောင်းက14ဦးထိရှိခဲ့တာပါအခုလိုမောင်းသူမဲ့ drone ယာဉ်ကိုတုံးတဲ့အတွက်လူအသက်အန္တရာယ်အတွက်စိုးရိမ်စရာနေသွားပါတယ် ဒရုန်းယာဉ်ကိုဘယ်လိုအသုံးပြုရလဲဆိုတာကိုကုမ္ပဏီကအင်ဂျင်နီယာDallas Comia ကရှင်းပြပါတယ
် It could be for like a transmission tower like we have back here you're looking at the insulators you're looking at the static line on top
အခုလိုဓာတ်အတိုင်းတွေအတွက်ကြည့်မယ်ဆိုရင်အပူကပစ္စည်းတွေကိုပဲဖြစ်ဖြစ်တန်ထစ်ကလိုင်းတွေကိုပဲဖြစ်ဖြစ်စစ်ဆေးနိုင်ပါတယ်လေကြောင့်တိကိုင်းတွေကြောင့်ငှက်တွေကြောင့်ပျက်စီးနေတာတွေကိုစစ်ဆေးနိုင်တာ
ပါမောင်းသူမဲ့လေရင်တွေအတွက်စိုက်ပျိုးရေးကဏ္ဍဟာတကယ့်ကိုဈေးကွက်ကြီးဖြစ်ပါတယ် FAA ကစီမင်းစီကံသတ်မှတ်ချက်တွေထုတ်ပြန်ပြီးတဲ့နောက်မှာစိုက်ပျိုးရေးတုံးဒရုန်းယာဉ်တွေဟာဈေးကွက်မှာရာနှုန်း80လောက်ယူထားမယ်လို့ခန့်မှန်းကြပါတယ်ဒါပေမဲ့လည်း FAA ကဒရုန်းယာဉ်မောင်းသူတွေအတွက်လင်းရင်မောင်းလိုင်စင်ယူဖို့လိုတယ်လို့စီကံသတ်မှတ်မှာကိုစိုးရင်ပါတယ်လို့နယူးယောက်ကရှေ့နေဘရန်ဒန်ရှူမန်ကပြောပါတယ
် The greatest concern is this requirement that people who want to use drones commercially are going to have to go get a normal
လင်းရင်မောင်းတင်တန်းတက်ဖို့လိုတယ်လို့လင်းရင်မောင်းကန်းထဲမှာနိုင်တော်ကြလိုက်ပါဖို့လိုတယ်ဆိုတော့လင်းရင်မောင်းသူတွေအတွက်သတ်မှတ်ချက်မျိုးကိုတော့ရိုးရိုး drone ယာဉ်မောင်းတဲ့တာမန်လူတွေအတွက်သတ်မှတ်မယ်ဆိုရင်တော့အဓိပ္ပာယ်တော့တိတ်မရှိဘူ
း drone ယာဉ်တွေဟာအာဖရိကတိုက်ကတောရင်တရဆန်ခိုးထုတ်တဲ့လူတွေကိုဖမ်းဖို့ပင်လယ်ပြင်ထဲမှာဘယ်နေရာမှာရေနံရိုးဖိမှုရှိနေလဲဆိုတာတွေအပြင်စိုက်ပျိုးရေးပြဿနာတွေဖြေရှင်းရမှာတိုက်ကိုအသုံးဝင်လာနိုင်တာမို့ဒါဟာတကယ်စီးပွားရေးဈေးကွက်တစ်ခုဖြစ်လာမှာဖြစ်ပါတယ်။မကြာသေးခင်ကလက်စ်ဗီဂတ်စ်မှာကျင်းပခဲ့တဲ့လျှက်စစ်ပစ္စည်း300သူတွေအတွက်အသက်ဆုံးပြပွဲမှာဒီဒရုန်းယာဉ်ကိုမောင်းနှင်ကြည့်နိုင်ဖို့အတွက်နိုင်ရီအတော်ကြာစောင့်ပြီးတန်းစီနေတဲ့ပရိသတ်ကရာနဲ့ချီပြီးရှိနေကြတာပါ။တကယ်ဆိုရင်ကမ္ဘာတဝန်းကဆန်းနယ်ရိခာရှားပါမှုပြဿနာကိုဖြေရှင်းနိုင်အောင်ကြိုးစားနေတဲ့စိုက်ပျိုးရေးလုပ်ငန်းတွေရှားပါတော်ရင်ထိစံတွေခိုးထုတ်နေသူတွေကိုတားဆီးဖို့ကြိုးစားနေသူတွေအတွက်အရေးပါတဲ့ဒီဒရုန်းယာဉ်တွေအတွက်သတ်မှတ်ချက်စီးမြင်တွေချပေးရမယ် FAA ကလည်းအရေးကြီးကြီးထားပြီးလှုပ်ဆောင်နိုင်ဖို့ကြိုးစားနေပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်သက်သိပ္ပံတဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါမယ်နောက်တစ်ပတ်မှပြန်ပြီးဆက်ကြပါမယ်